ဒေသရင်းပြဿနာတွေကိုကြဲကြဲပြန့်ပြန့်ဆွေးနွေးကြမယ်ဒီသတင်းကိုဘတ်ကုံပိုင်ဆွေးနွေးပွဲတွေမတိုင်ခင်ဆီးရီးယားအစိုးရတပ်ဖွဲ့တွေနဲ့သဘောဖွဲ့တွေကြားရရှိထားတဲ့အပြစ်ခတ်ရစေးရေးသဘောတူညီချက်ခိုင်မာဖို့အတွက်ဆော်ဒီအာရေဗျရဲ့ထောက်ပံ့မှုရရှိရေးအမေရိကန်နိုင်ငံသားဝင်ကြီးဂျွန်ကယ်ရီကဒီကနေ့တနင်္ဂနွေနေ့မှာကြိုပမ်းခဲ့ပါတယ် အမေရိကန်နိုင်ငံသားဝင်ကြီးကဆော်ဒီအာရေဗျနိုင်ငံရဲ့အခြေမခံသေးတဲ့အပြစ်ခတ်ရစေးရေးအတွက်ထောက်ပံ့မှုရရှိဖို့ကြိုးစားပါတယ်။ဆော်ဒီအာရေဗျနိုင်ငံကဆီးရီးယားသမ္မတဘာရှယ်အယ်အာဆတ်ပြုတ်ကြရေးတိုက်ခိုက်နေတဲ့သဘုံတွေကိုအဓိကထောက်ပံ့ပေးနေတာဖြစ်ပါတယ်။ အမေရိကန်နိုင်ငံသားဝင်ကြီးနဲ့ဆော်ဒီအာရေဗျနိုင်ငံသားဝင်ကြီးအဒဲလ်အယ်ဂျူဘဲရုနဲ့အတူဆီးရီးယားနိုင်ငံတွင်ဖြစ်ထွန်းမှုတွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့တယ်လို့လည်းနိုင်ငံပိုင်ဆော်ဒီပရက်စ်အေဂျင်စီကဖော်ပြပါတယ်။ဒီနောက်မှာတော့အမေရိကန်နိုင်ငံသားဝင်ကြီးကယ်ရီကဗီယက်နာမြို့ကိုသွားရောက်မှာဖြစ်ပြီးလေပြားနိုင်ငံလုံခြုံရေးနဲ့အစိုးရအသစ်ကိုအထောက်ပံ့ပေးရေးဆို င်နောက်မှာတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးကယ်ရီကဘရက်ဆဲလ်မြို့ကမြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့နေတိုးဝန်ကြီးများအဆင့်အစည်းအဝေးကိုတက်ရောက်မှာဖြစ်ပြီးအဲ့ဒီကနေ့တစ်ဆင့်မြန်မာနိုင်ငံကိုခီးစက်မှာဖြစ်ပါတယ်။မြန်မာနိုင်ငံမှာအစ်စ်ရွေးကောက်တင်မြှောက်ခံရတဲ့အစိုးရအစ်စ်ကိုအမေရိကန်တို့ထောက်ခံတယ်ဆိုတာကိုပြသတဲ့အနေနဲ့မြန်မာနိုင်ငံကိုမေလ22ရက်နေ့မှာနိုင်ငံခြားရေးဝန်ကြီးကယ်ရီတက်ရောက်မှာဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကတောက်ကြားနေတော့ကပြောဆိုထားပါတယ်။